အနေနဲ့လောက်သားတို့ရဲ့ပညာရေးကျန်းမာရေးနဲ့စားဝတ်နေရေးလူမှုအခက်အခဲတွေကိုတိုင်းပြည်ရဲ့ဗနာငွေကြေးအခြေအနေပေါ်မူတည်ပြီးဖြည့်ရှင်းလှုပ်ဆောင်ပေးသွားမယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကပြောလိုက်ပါတယ်။ရွေးကောက်ပွဲမှာ NLD ပါတီအောင်နိုင်ရေးဗန့်ပိုလှုပ်ဆောင်ပေးခဲ့ကြတဲ့အနေရင်လောက်သားတွေကိုဒီကနေ့အကုန်ပြုတွေ့ဆုံခြင်းအတွင်းဒေါ်အောင်ဆန်းစုကြည်အဲ့ဒီလိုပြောသွားတာပါ။အပြည့်စုံကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ပါတယ်ဒီကနေ့စနေနေ့ဒီဇင်ဘာလ26ရက်နေ့မနက်7:00နာရီမှာရန်ကုန်မြို့တော်ဝင်းနှင်းစီခန်းမှာရန်ကုန်တိုင်းအတွင်းမှာရှိတဲ့အနှင်းရင်လှုပ်သားစိုက်ကားဆရာတွေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်တို့တွေ့ဆုံခဲ့ကြတာပါဒီလိုတွေ့ဆုံခြင်းအတွင်းမှာအနှင်းရင်လှုပ်သားတွေဘက်ကသားသမီးတွေရဲ့ပညာရေးကျန်းမာရေးကိစ္စတွေအပါအဝင်သူတို့ဖြစ်စေချင်တဲ့ကိစ္စရဲ့တော်တော်များများကိုတင်ပြခဲ့ကြပါတယ်အဲ့ဒီအထက်မှာပညာရေးနဲ့ပတ်သက်ပြီးအခမဲ့ပညာရေးကိစ္စကိုဒေါ်ဆန်းစုကြည်ကအလေးထားပြန်ပြောသွားခဲ့ပါတယ
်ကျမတို့ရဲ့နိုင်ငံရဲ့ဖန်တာပေါ်မှာအခြေခံပြီးတော့အစိုးရကဘယ်လောက်လုံးနိုင်ပါလဲဆိုတော့လေဒါကိုလည်းစဉ်းစားတယ်အဲ့ဒီပညာရေးနဲ့ပတ်သက်လို့ကျွန်တော်ပြောရမယ်ဆိုရင်ကျမတို့ဒီကိစ္စရဲ့အားလုံးသိကြတာကမကြားခင်၄၅လလို့လုံးဝဆိုလို့ရှိရင်မြို့သားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ကြံစည်ဖြစ်ခဲ့အဲ့ဒီကြံစည်တွေရဲ့မှာတစ်ခုကဘာလဲဆိုတော့အခမဲ့ပညာရေးဆိုရင်လုံးပေးလို့မရတာဟာအကျိုးမရှိဘူးကျောင်းရှိတဲ့ပြည်သူပြည်သားတွေရဲ့ယုံကြည်မှုကိုဆုံးဖြတ်ပါတယ်။ဥတည်မယ်ဆိုတော့ကုသမှန်မှန်လုပ်သွားမယ်။ကျမတို့အခမဲ့ပညာရေးစနစ်လုပ်ဖို့ဆိုတာကအင်တာမမလွယ်ဘူးနော်။ကပြောစလို့ပေါ့။ဟိုကျောင်းသားကမယုံယုံနဲ့မပြီးလို့ဘလာစာအုပ်တွေထဲကတော့အားလုံးကျောင်းမှာသုံးတဲ့ထောက်ကူပစ္စည်းတွေအတွက်ဘာမှမိသားစုကပေးဖို့မလိုတဲ့အစ်စ်ရောက်ပါလား။
အခက်ခဲတွေရှိနေပေမဲ့လည်းအခမဲ့ပညာရေးစနစ်ဖြစ်အောင်လို့ UTV လှုပ်ဆောင်သွားမှာဖြစ်တယ်လို့ဒေါ ን ဆန်းစုကြည်ကပြောဆိုခဲ့တာပါ။တစ်ဆက်တည်းမှာပဲအနှင်းရင်လှုပ်သားတွေရဲ့တရားဝင်နီးလန်းတဲ့အညီအနှင်းရင်တွေမှတ်ပုံတင်နိုင်ရေးမှန်မှန်ကန်ကန်ဥပဒေပေါင်းအတွင်းကနေလုပ်နိုင်မှုပဲဖြစ်တယ်လို့လည်းဒေါ ን ဆန်းစုကြည်ကပြောပါတယ်။လူ
တိုင်းလူတိုင်းဟာမှန်မှန်ကန်ကန်ဥပဒေပေါင်းအတွင်းကလုပ်ချင်တယ်။နောက်မှသိလို့ရုံလုံကြုံတယ်လေ။ဆုံးမင်္ဂလာတို့ဘာနဲ့ဘရော့ရာပြီးမှအောင်လဲဆိုတော့စိုးရိမ်ရလို့ရှိရှင်ခုမှပြင်ပမမနဲ့အလိုလိုအနေနဲ့စိတ်တိုင်းလုံလုံမှုရှိဒီလက်လက်ဆိုင်ကိစ္စကတော့ဒါကအမှန်ပြောရင်အုတ်ချွေးရေးပိုင်းဆိုင်ရာနေပြီးတော့ဖန်ရှင်အခရီးလိုက်ဆောင်မရှိလို့ရှိရှင်ဒီကိစ္စကဖြင်းရှင်းလို့ခဲ့တဲ့ကိစ္စမဟုတ်ပါဘူးဒါတော့ကျမတို့အဆောင်ဆုံးကံတွေ
အနှင်းရင်လှုပ်သားတွေဘက်ကဖြစ်ချင်တဲ့ကိစ္စတချို့ကိုတင်ပြခဲ့သူကတော့လှိုင်မြို့နယ်ကအနှင်းရင်လှုပ်သားတွေကကိုယ်စားလှယ်အဖြစ်တက်ရောက်လာသူတဦးဖြစ်တဲ့ဦးတေမျိုးအောင်ပါ
။နံပါတ်1အနှင်းရင်လှုပ်သားများကာယိနာယိသက်သာထောင်ကြီးရေးကိစ္စများစောင့်ရက်ရနဲ့အနှင်းရင်လှုပ်သားများကိုယ်သားပြုမှုတရားဝင်အတိမတ်ပြုအနှင်းရင်အဖွဲ့စည်းများဖန်တီးတဲ့ကြဖွဲ့စည်းပေးပါရန်။2အနှင်းရင်ကိုယ်သားပြုအဖွဲ့စည်းများရဲ့ရိုးနယ်လိုက်ရုံးခန်းများကြားရှိအောင်ကူညီပေးပါရန်။3တရားမဝင်တိုက်တင်တဲ့အနည်းငယ်များဖယ်ရှားပေးပါရန်ဒေသသာသိကြအပ်ပါတယ
်ဒေသတွင်းမှာဆင်းရဲနှိမ်ကြပြီးတော့ဖွံ့ဖြိုးတိုးတက်မှုအနေအဆုံအဆင့်ထိရောက်ခဲ့ရတဲ့အတွက်လည်းတိုင်းပြည်ရဲ့တိုးတက်ရေးအတွက်ရှေ့ဆက်ဆောင်ရွက်ရမယ့်စိန်ခေါ်မှုတွေရှိနေတဲ့အတွက်အားလုံးဝိုင်းဝန်းကူညီပေးကြဖို့နဲ့တိုင်းပြည်မှာပြည်သူလူထုကအုပ်ချုပ်ရမယ့်ဒီမိုကရေစီစနစ်တရက်ထူထောင်နိုင်မှုအရေးပြည်သူလူထုကနိုင်ငံအတွက်တာဝန်တရက်အနေနဲ့ပူးပေါင်းပါဝင်ကြပါလို့ဒေါ ን ဆန်းစုကြည်ကအလေးနက်ထားတိုက်တွန်းပြောကြားခဲ့ပါတယ
်ကျေးဇူးပါတို့ရဲ့ပြည်သူလူထုပင်မပန်းပန်းနဲ့လုံနေရတဲ့ပြည်သူလူထုရဲ့စိတ်ထဲမှာဘယ်လိုမျောမှန်းချက်ရှိလဲဘယ်လိုများလက်တွေ့ကြကြကျမတို့နိုင်ငံပို့ပြီးတော့ကောင်းအောင်လို့ပြောင်းလဲနိုင်တယ်ဆိုတဲ့အကြံကောင်းညာကောင်းနေတာရှိတယ်ဆိုတာကျမတို့သိတယ်ပါတယ်ကျမတို့နိုင်ငံဟာဆိုရင်ကမ္ဘာပေါ်မှာဖွံ့ဖြိုးမှုအနှိမ့်ဆုံးနိုင်ငံတွေမှာမှန်နေပါတယ်ကျမတို့ရဲ့ဒေသမှာဆိုရင်လည်းအဆင်ပြေဆုံးဖွံ့ဖြိုးမှုအနည်းပါဆုံးနိုင်ငံဖြစ်နေပါတယ်ဒါရီကိုပြန်ပြောပြုပြဖို့ဆိုတာလွယ်တဲ့ကိစ္စမဟုတ်ပါဘူး။ဒါပေမဲ့ကျမကယုံကြည်မှုရှိတယ်။ကျမတို့ပြည်သူတွေအားလုံးပါမယ်ဆိုလို့ရှိရင်ကျမတို့မအောင်မြင်စရာအကြောင်းမရှိဘူး။
ရွေးကောက်ပွဲကာလအနှင်းရင်လှုပ်သားတွေရဲ့အင်တိုင်းအားတိုင်းမဲဆွယ်စီယုံမှုကြောင့်ပြည်သူလူထုအများစုရဲ့စိတ်ဝင်စားမှုကိုရခဲ့တာကြောင့်အောင်မြင်ခဲ့တယ်လို့ရန်ကုန်တိုင်းသင်္ကန်းညွမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်ကိုစိုးမိုးမြင့်ကလည်းဆိုပါတယ
်။ကတိလဲသလိုပဲကျွန်တော်တို့သင်္ကန်းတိုင်းကအရှိန်ကြီးပဲဒါပြောလို့လူစိတ်ဝင်စားမှုပိုရှိရကြ။အဲ့ဒီကံမြန်ကန်းနဲ့သွားတဲ့တာလို့တက်ကြအောင်ပိုကြည့်ရောက်တယ်လို့ပဲပြောရမှာလို့ဖြစ်နေပြီ။တွေ့ချင်းရတယ်ကြာပြီအားလုံးကလေဟိုဒေါ်ဆန်းစုကြည်ကိုနှီးကပ်တွေ့ရမယ်ပြီးတော့ဒီလိုပွဲချုပ်တက်ရမယ်ဂုံပြူလက်ခံရမယ် မယ်ဆိုတော့ဆိုင်ကားသမားတွေအားလုံးဒီပါလဲဒီလိုမျိုးသွားကျင်ကြတယ်ဒါကတော့တူတူကိုကိုပေါ့နော
်ရန်ကုန်တိုင်းအတွင်းကအနှင်းရင်လှုပ်သားဆိုင်ကားဆရာတွေကိုတမြို့နယ်ကို၅ဦးစီမဲနိုင်ပြီးတော့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်ရွေးကောက်ပွဲမှာအစိုးရဖွဲ့စည်းနိုင်တဲ့အထိမဲအပြတ်တအနိုင်ရကြောင်းမဲရလတ်တွေထုတ်ပြန်ခဲ့တော့ကလည်းမဲဆွယ်စီအောင်ပေးခဲ့ကြတဲ့အနှင်းရင်လှုပ်သားကြီးတွေစီကိုဒေါအောင်ဆန်းစုကြည်ကကိတ်မုတ်လက်ဆောင်နဲ့ပေးပို့ခဲ့ပါသေးတယ်ဒီတွေ့ဆုံပွဲကိုတော့အဖွဲ့ချုပ်ရဲ့နာယကဦးတင်ဦးဦးဆောင်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဗဟိုလုံးမှုဆောင်တွေလည်းတက်ရောက်ခဲ့ကြပါတယ်ရှင်